ကမ္ဘာကယောဂါ COVID-19 ကိုတိုက်ဖျက်ရေးမှာအမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့အကြားပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းထားတဲ့ကြေညာချက်တစ်စောင်ကိုအမေရိကန်ခြေစပ် Asia Society အဖွဲ့ကဧပြီလ3ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်ပါတယ်ဒီကြေညာချက်ကိုအမေရိကန်တရုတ်နိုင်ငံဆက်ဆံရေးကိစ္စကြွန့်ကျင်သူထင်ရှားတဲ့အမေရိကန်သုတေသီတွေနဲ့အမေရိကန်အစိုးရအစိုးရအရာရှိဟောင်းစုစုပေါင်းအယောက်90ကပူးတွဲလက်မှတ်ရေးထိုးထုတ်ပြန်ခဲ့တာပါအမေရိကန်နိုင်ငံသားဝန်ကြီးဟောင်း Madeleine Albright နဲ့ Australian ဝန်ကြီးချုပ်ဟောင်း Kevin Rudd တို့ပါဝင်သလိုမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဟောင်း Derek Mitchell ကလည်းမြို့သား Democratic Institute ဥက္ကဋ္ဌအနေနဲ့ပါဝင်လက်မှတ်ရေးထိုးထားပါတယ်ကိုရိုနာဗိုင်းရပ်စ်အခက်အခဲကိုဖြေရှင်းဖို့မဟာမိတ်တွေမိတ်ဆွေတွေနဲ့တခြားတိုင်းပြည်တွေနဲ့အတူတစ်ကမ္ဘာလုံးတိုင်းတာအနေနဲ့ကြိုးပမ်းအားထုတ်ကြဖို့တိုက်တွန်းလိုတယ်လို့အမေရိကန်မျိုးသားလူကြီးကောင်စီအကြံပေးဟောင်းစတီဖန်ဟက်လီကကြေညာချက်ထဲမှာရေးသားထားပါတယ်။အမေရိကန်တရုတ်တို့အကြားအကျိုးစီးပွားနဲ့အတွေ့အခေါ်တန်ဖိုးမတူညီတာတွေတိတိတတ်တာရှိနေတာကိုကြေညာချက်ထဲအသိမှတ်ပြုဖော်ပြထားပေမဲ့ကယောဂါတိုက်ဖျက်ရာမှာအဲ့ဒီတံမိုးတွေအကျိုးစီးပွားတွေကိုအလျှော်ပေးလိုက်လျောစရာမလိုပဲတနိုင်ငံပူပေါင်းဆောင်ရွက်လို့ရကြောင်းနဲ့ဒုတိယကမ္ဘာစစ်အတွင်းတကမ္ဘာလုံးရေကြောက်ယောဂါကာကွယ်ဆေးထိုးနိုင်ရေးအတွက်အမေရိကန်နဲ့ဆိုဗီယက်ပြည်ထောင်စုတို့အကြားပူပေါင်းဆောင်ရွက်နိုင်ခဲ့ကြောင်းလည်းထောက်ပြထားပါတယ်